ပြည်သူဝန်ထမ်းနဲ့နိုင်ငံဝန်ထမ်းတွေကိုရှာတူးအစဉ်အလိုက်7300ကနေ3500အထိမော်တော်ယာဉ်တင်သွင်းခွင့်ကိုစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနကဇန်နဝါရီလ2ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။သမရနဲ့တိုင်ပင်ခံပုဂ္ဂိုလ်တို့ကစစ်ကမ်းအယောက်3500တန်းကားတင်သွင်းခွင့်ဒုတိယသမရတွေနဲ့တူညီအဆင့်ရှိတဲ့သူတွေက3200တန်းဝင်ကြီးချုပ်တွေနဲ့သူတို့နဲ့အဆင့်တူရှိသူတွေက3000တန်းဝင်ကြီးတွေဒုတိယဝင်ကြီးတွေကော်မရှင်ဥက္ကဋ္ဌတွေနဲ့အဖွဲ့ဝင်တွေက3900တန်းအမြဲတမ်းတွင်းဝင်တဲ့ညွှန်ကြားရေးမှူးချုပ်တွေက3500နဲ့ဒုတိယညွှန်ကြားရေးမှူးချုပ်အဆင့်နဲ့လုံးသက်25နှစ်ပြည့်ဝန်ထမ်းကောင်းတစ်စိတ်ရထားသူတွေက3300တန်းမော်တော်ကားတွေကိုတင်သွင်းခဲ့ရရှိကြမှာဖြစ်ပါတယ်။ပို့ဆောင်ဆက်သွယ်ရေးဝင်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက
လောလောဆယ်တော့ကျွန်တော်တို့ရှိတော့စာတော့မရောက်သေးဘူးပေါ့နော်။ဒီဝင်ကြီးဌာနတွေကတော့သာတော့ပြန်ထားပြီးပြောတယ်ဝန်ကြီးဌာနတွေကပြန်ပြီးတော့စီဝေးခေါ်မှပြောတယ်ပေါ့နော်ကျွန်တော်တို့တော့အခုချိန်ကြီးတော့မှမသိသေးပါဘူးစီဝေးကဘာတွေဆုံးရလဲဆုံးရတဲ့အပေါ်မှာမူတည်ပြီးတော့မှပြန်ပြီးတော့မှကျွန်တော်တို့ပြန်ချပေးမယ်အနေထားမျိုးရှိတယ်ပေါ့နော
်ယာတူးကြီးတဲ့သူတွေကသာအခွန်တက်တာခွင့်နဲ့ကားတင်သွင်းခွင့်ပေးတဲ့အစိုးရရဲ့အစီအစဉ်ပေါ်တရားလွတ်တော်ရှိနေတူဖြစ်တဲ့ဦးကြီးမြင့်ကအခုလိုမြင်ပါတယ
်ဒီလိုရွေးကောက်ပွဲနဲ့နီးလာတဲ့အချိန်မှာပြည်သူတွေရဲ့စိတ်အနှောက်အယှက်ဖြစ်စီတဲ့ကိုယ်ကိုယ်တိုင်ကလည်းချိန်တော့ဒါတွေဝေဖန်ခဲ့တဲ့ဆိတ်ဆိုင်ရတဲ့အပေါ်မှာဒီလိုဒီရပေါ့အခွင့်အရေးပြတာကတော့နိုင်ငံရေးရတော့မကောင်းဘူးပေါ့နော်ခဏချင်းကဝန်ထမ်းတွေမှာအကုန်လုံးလာစားနေမလောက်ကြဘူးတိမ်သားလုံးထွက်လုံနေရတယ်အဲ့တော့မှသမင်းစားအောင်လေးအင်းသားဟာလေးကမှီအောင်လေးပဲရတယ်ကို့ဘဝတွေအရန်ဂျုံးကန်နေရတဲ့အချိန်မှာအဲ့လိုတိကျအခွင့်အရေးတွေပေးတဲ့ပုံမှာတော့ဝန်ထမ်းအများစုကြီးကတော့ကျေနပ်မှာမဟုတ်ကြဘူးသို့တော်လည်းပဲနိုင်ငံရေးလုံးကြတဲ့အခါမှာကြီးစုကျေနပ်ထားလည်းရှိမယ်တချို့ဟာတွေမှာနိုင်ငံတော်အစိုးရတည်ရနေနဲ့သူကသူ့အလုပ်ကိုသူလုပ်ရတာလည်းရှိတယ်အဲ့လိုအမိမျိုးနဲ့ကြည့်မယ်ဆိုရင်တော့ဒါကတော့မှားတယ်လို့တော့ပြောရမရဘူးပေါ့
နိုင်ငံရေးလှလာသူဥမမောင်ဆိုရလဲတိုင်းပြည်တော်ဝန်ကြီးကြီးမားမားယူထားသူတွေအနေနဲ့အခွင့်အရေးယူတာမျိုးမဖြစ်သင့်ဘူးလို့မြင်ပါတယ
်တိုင်းပြည်ရဲ့တော်ဝန်ကိုကြီးကြီးထမ်းဆောင်တဲ့လူတွေအနေနဲ့စံပြအနေနဲ့မလုပ်ခွဲနဲ့အခွင့်အရေးယူတာမျိုးကတော့မသင့်တော်ဘူးလို့ပဲမြင်ပါတယ်ကျွန်တော်တို့ကျန်တဲ့သမန်ပြည်သူအများကြီးများအနေနဲ့ဒီအခွန်တန်းပြည်သူတွေဖြစ်ပြီးတော့အခွန်အားလုံးထမ်းနေရတဲ့ချိန်မှာအမိတောင်းဝင်ကြီးကြီးမားမားယူထားတဲ့လူတွေကပို့ပြီးအနစ်နာခံမှုလိုအပ်ပါလိမ့်မယ်။အဲပို့ပြီးအနစ်နာမခံဘဲနဲ့သူတို့ကပို့ပြီးရရှိရနေပြီးတော့အခွင့်အရေးယူပြနိုင်မယ်ဆိုရင်လူလူပြည်သူနဲ့အတူဆိုတဲ့သမုတ်ကနေထဲမှာပျောက်သွားပါလိမ့်မယ်
။နိုင်ငံရေးလှိလာသူဒေါက်တာရမျိုးသိန်းကလည်းနိုင်ငံဝန်ထမ်းတွေကိုအခွင့်အရေးပေးမယ်ဆိုရင်တခြားနည်းလမ်းတွေနဲ့ပေးစီလိုကြောင်းဒီကိစ္စကအကြမ်းလိုက်စားမှုနဲ့ဆက်ဆက်မှုရှိလာမှာကိုစိုးရိမ်ရပြီးအစိုးရရဲ့ပုံရိပ်ကိုလည်းထိခိုက်စေနိုင်တယ်လို့သုံးသပ်ပါတယ်။
တကယ်တမ်းကတော့ဝန်ထမ်းတွေရဲ့ခံစားခွင့်အတွက်ဝန်ထမ်းတွေရဲ့အပေါ်စုခြေအတွက်လုပ်တယ်ဆိုရင်ကားပါမစ်ချပေးတဲ့ပုံစံမျိုးမဟုတ်ဘဲနဲ့အခြားနည်းလမ်းတစ်ခုကိုစဉ်းစားသေးတယ်လို့မြင်တယ်။ဒီလိုကားပါမစ်တွေကိုဒီအစိုးရရှိကြီးတွေကိုချပေးတာဟာအာဂရိလိုက်စားမှုနဲ့များတွယ်ဝိုက်ပြီးဆက်ဆက်ပတ်သက်နေမလားလို့လည်းစိုးရိမ်စရာရှိပါတယ်။နော်အဲ့ဒီလိုဆက်ဆက်ပတ်သက်မှုရှိနေမယ်ဆိုလို့ရှိရင်ဒါဟာအစိုးရကိုယ်တိုင်ကဒီအာဂရိလိုက်စားမှုကိုပေါ်လိုက်ပြီးတော့အားပေးတဲ့သဘောမျိုးတက်ရောက်မယ်ဆိုရင်အစိုးရရဲ့ပုံရိပ်အတွက်ကောလက်ရှိအာဏာရပါတီရဲ့ပုံရိပ်အတွက်ကောအများကြီးထိခိုက်နိုင်တယ်လို့ကျွန်တော်ကမြင်ပါတယ်
။ဝန်ထမ်းတွေကိုပြပကနေကားတင်သွင်းခွင့်ပေးလိုက်တဲ့ကိစ္စကြောင့်အကြမ်းမှုတွေရှိလာနိုင်မလားဆိုတဲ့နဲ့ပတ်သက်ပြီးညွှန်ကြားမှုချုပ်ဦးကျော်မိုးကတော့ခုလိုပြောပါတယ်
။ကျွန်တော်တို့ပြန်ကြတာနိုင်ငံတော်အနေနဲ့ဦးချင်းစီလိုက်ကိုပြန်ပြီးတော့မှချင်းငွေအနေနဲ့ဆောင်ရွက်သွားမယ်ဆိုတဲ့ဥစားလေးကြတာပါတော့။လက်ရှိမှာတော့ဒီရာနဲ့ပတ်သက်ပြီးတော့ဘလူးမှာဘာမှမလုပ်သေးတဲ့ရှင်ကြတော့ပြောဖို့တော့နည်းနည်းလေးခက်တာပေါ့နော်။အဲဒီငယ်ပတ်သက်ပြီးတော့လည်းရှိမလာနိုင်ဘူးလားဆိုတော့ဆရာတော့ပြောလို့မရှိလာနိုင်တာပေါ့နော်။နေရာမျိုးတွေက။ဒါပေမဲ့ဆောက်လို့နိုင်ငံတော်အနေနဲ့ဒီလိုအစီအမံပေးတဲ့ရှင်ကြတော့ပြောဝန်ထမ်းအားလုံးတော့ကားပိုင်ဆိုင်တော့နိုင်တဲ့ဇာမုံနဲ့မြေခွဲဆိုမြေခွဲအင်းဆိုတဲ့အင်းပေါ့ဒီလိုမျိုးဆောင်ရပြီးရင်ဒါကညီကျွန်တော်နိုင်ငံမှာမဟုတ်ပါဘူး။နိုင်ငံတော်များများမှာရှိပါတယ်ဟုတ်ကဲ့
။စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရပထမဆုံးမော်တော်ယာဉ်တင်သွင်းခွင့်ရမယ့်သူတွေကညွှန်ကြုံတဲ့အထက်ယာတူးရထားသူတွေဖြစ်ပြီးဒုတိယအဆင့်အနေနဲ့ကတော့ဒုတိယညွှန်ကြားမှုချုပ်နဲ့လုံးသက်25နှစ်ပြည့်ပြီးနိုင်ငံဝန်ထမ်းကောင်းစုရထားတဲ့သူတွေဖြစ်ပါတယ်။အခုလိုကားတင်သွင်းခွင့်ကိုဦးသိန်းစိန်ဆိုရလက်ထက်ကလက်နက်ကိုင်တိုင်းရင်းသားတွေအတွက်သာခွင့်ပြုပေးခဲ့ပြီးအစိုးရတာဝန်ရှိသူတွေနဲ့ဝန်ထမ်းတွေကိုတော့ခွင့်ပြုပေးခဲ့တာမျိုးမရှိခဲ့ပါဘူးရှင်။